အင်တာနက်ပေါ်မှာပထမဆုံးအကြိမ်ကျင်းပပြုလုပ်တဲ့ကမ္ဘာစစ်တူရင်အဖွဲ့ချုပ်ရဲ့၄၄ကြိမ်မြောက်အိုလံပစ်ပြိုင်ပွဲရဲ့အခြေခံအဆင့်ပွဲစဉ်ဒီမှာမြန်မာအသင်းက၃ရက်ဆက်တိုက်အနိုင်ရနေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်ကတော့စောထပ်ပါ။ကိုဗစ်-19ကရောဂါကြောင့်အွန်လိုင်းပေါ်ကနေကျင်းပရရဲ့ကမ္ဘာစစ်တူရင်အိုလံပစ်ပြိုင်ပွဲမှာအခြေခံအဆင့်
ဘေးစ်ဒီဗီရှင်ပွဲစဉ်တွေရှင်းပြရမှာမြန်မာအသင်းက၃ရက်ဆက်တိုက်ရှုံးပွဲမရှိရကြောင်းအုပ်စုရဲ့မှာထိတ်ဆုံးနေရာမှာရှိနေပါတယ်။ပုံမှန်ပြိုင်ပွဲတွေကနေနေပြည်တော်ပြောင်းသွင်းပြီးရှင်းပြရလို့အခက်အခဲတွေရှိပေမဲ့အောင်မြင်မှုရအောင်ကြိုးစားနိုင်ခဲ့ကြောင်းပရမဆုံးအကြိမ်နိုင်ငံကိုစားပြုရှင်ပြိုင်ခွင့်ရခဲ့တဲ့ကိုဟန်မင်းဆိုကပြောပါတယ်။ဆိုတော့ဟိုပါပေါ့ကျွန်တော်
ူစားပြုသင်တွေကဇူလိုင်24ရက်ကစပြီးအုပ်စုပွဲစဉ်တွေမှာပါဝင်ရှင်ပြိုင်နေကြတာပါ Base Division အုပ်စုပွဲ3ရက်လုံးပြီးထားရဲ့15မိနစ်အချိန်အတွင်းကြိုးစားခဲ့ရကြောင်းမြန်မာအသင်းသားနောက်တဦးဖြစ်တဲ့မတ်မေစုလွင်ကပြောပါတယ်
အားရပြန်တော့ကိုရီးယားအိမ်မှာတခါလေးလေ့ကျင့်တခါလေးဖုန်းနဲ့လေ့ကျင့်တယ်ဘုတ်ခင်းပြီးတော့လေ့ကျင့်တယ်ဒီအပြင်မှာကစားရတယ်လို့နည်းနည်းလေးကြွားတယ်ကွန်ပျူတာနဲ့ကွန်ပျူတာမောက်စ်တီဗိုင်းနဲ့ကြောင့်အများရန်တော်တော်လည်လည်ရွှေမှာသူကရတာအချိန်ရလေးရှိသေးတာဟု
တ်သက်ဆိုင်ရာနိုင်ငံကြီးလိုက်ကိုစားပြုအသိန်းတသိန်းစီမှာဝိုင်းရင်ကစားသမား2ယောက်အမျိုးသမီး2ယောက်အသက်20အောက်1ယောက်ပြီးတော့မျိုးဆက်သစ်ကလေး1ယောက်စုစုပေါင်း6ယောက်သတ်မှတ်ထားပြီးအသိန်းကောင်းဆောင်ကပတိန်1ယောက်ကကုတ်ကဲရတာဖြစ်ပါတယ်မြန်မာအသင်းကောင်းဆောင်ဖြစ်သလိုမြန်မာနိုင်ငံစစ်တူရင်အဖွဲ့ချုပ်ရဲ့ဤပညာကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ဦးသာဇန်ကတော့မကြသေးခင်နှစ်တွေကစလို့ပြင်ဆင်မှုတွေရှိနေတဲ့အကြောင်းအခုလိုပြောပြပါတယ်
။ဒီပြီးခဲ့တူတက်နေတဲ့စက်တင်ဘာလရဲ့တိတ်ကော်မတီဖွဲ့တာပါ။တိတ်ကကော်မတီကဒီလိုပြိုင်မဲအတူကြီးပတ်တယ်ဖြစ်ပါတယ်နော်။လက်ရှိပြိုင်မဲဝင်ရတော့တော်တော်လေးလေးရကောင်းပါလေ။
Base Division မှာရလဒ်ကောင်းတဲ့မြန်မာအသင်းအပါအဝင်12အသင်းဟာနောက်တဆင့် Division 4မှာတခြားအသင်းတွေနဲ့ထပ်မံရှင်ပြိုင်ရမှာဖြစ်ပါတယ်။စစ်တူရင်အိုလံပစ်ပြိုင်ပွဲနောက်ဆုံးအကြိမ်ကျင်းပခဲ့ပြီးတဲ့2018ခုနှစ်မှာတော့တရုတ်၊အမေရိကန်၊ရုရှား၊ပိုလန်၊အင်္ဂလန်၊အိန္ဒိယ၊ဗီယက်နမ်၊အာမေးနီးယား၊ပြင်သစ်နဲ့ယူကရိန်းစတဲ့နိုင်ငံပေါင်း10နိုင်ငံကအဆင့်လိုက်အနိုင်ရရှိခဲ့တာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပြပို့ထားတာပါ။